လေးစားရတဲ့သောတာရှင်များရှင်တည်င်းလဲပြောက်အလင်းလဲပြောက်ခဲ့ရတဲ့ဒေါ်ရီယူဝင်းတယောက်ဘဝဆိုတာဒုက္ခနဲ့ဒုက္ခရောနေတာဆိုးတာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်လှုပ်ရှားရုန်းကန်နေရတာဘဝလို့ခံယူပြီးအချင်းထောင်ထဲကနေစိတ်ကူးနဲ့ပဲသမီးပြောက်ရှာခဲ့ရပါတယ်ထောင်ဆိုတာအနာဂတ်လဲတွေးလို့မရဘူးအတိတ်ကိုလည်းမတွေးပဲပြစ်စုံပံပဲတဲ့တဲ့ကြီးနိုင်မှဖြစ်မယ်ဆိုတာကျမကိုဘဝကတင်ပေးလိုက်ပါတယ်ထောင်ဝင်စာမရှိတဲ့သူတွေကများလာတော့ကျမကပဲစတင်ပြီးတေတံကြခံနေရတဲ့၃ယောက်အပါဝင်ကျက်ဥနှလုံးကိုနှစ်ပုံစံပေးဖို့တောင်းဆိုခဲ့ပါတယ်ကျက်ဥတစ်လုံးပို့ရနိုင်ဖို့ကျန်းမာရေးဌာနရဲ့ထောက်ခံချက်နဲ့ထောင်မူးထောင်ပိုင်တွေကိုအစစ်စစ်တင်ပြပြီးမှရခဲ့ပါတယ်နွေရာသီရောက်လာတော့တနေကုန်ပူနေတဲ့အခန်းထဲမှာတော့ပိတ်ထားတော့ခေါင်းတွေမူးပြီးအံကြတယ်ညဘက်ရောက်တော့တနေကုန်ပူထားတဲ့အရှိန်နဲ့တိုက်ခန်းကျင်းလေးထဲမှာအပူတွေပြန်နေတာပေါ့အိမ်နိုင်မှုအတွက်ကုတ်ပစ်လေးကိုရေပတ်တိုက်ပြီးငုတ်တုတ်ထိုင်ငိုက်ရပါတယ်။အေးလာတဲ့အချိန်လေးရောက်ရောဝင်နှန်းအရာရှိမတွေလာတွေ့တော့ထပြီးထိုင်ရတော့တာပါပဲ။ငွေရာဒီကိုရောက်မှကျမတို့ကြောက်မိပါတယ်။2017မှာမကြတိုက်ကနိုင်ငံရေးအကျဉ်းသူတွေကိုညာတွင်ချင်းနှစ်တိုက်ပေါင်းထားလိုက်ပါတယ်။နေရာတွေအရန်ကျက်ပြီးဒုက္ခရောက်တာမပြောပါနဲ့တော့။ထောင်အရာရှိတွေအဝင်အထွက်များလာပြီးကျမတို့ရေချိုးချိန်နဲ့တိုက်နေရင်အထဲပြန်ဝင်ပေးရပါတယ်။သူတို့ပြန်မှဆက်ချိုးရတော့ကျမတို့အထဲမှာချားတဲ့သူတွေချားကုန်တော့အောက်တိုဘာလထဲမှာ88မျိုးဆက်ကျောင်းသူမမီမီကိုကျမတို့အရင်နေခဲ့တဲ့အခန်းမှာပြောင်းရွှေ့ထားခဲ့ပါတယ်ကျောင်းသူလေးတွေတော်တော်များများထောင်ထဲရောက်လာကြတယ်ကျောင်းသူလေးတွေကထောင်ဆိုတာနဲ့မတန်တဲ့ကလေးတွေပါ။ကျမအနေနဲ့ကိုသားသမီးတွေကိုခံစားရပါတယ်။သူတို့ကိုစစ်ကြောဖို့ညအချိန်လာခေါ်မနဲ့မှပြန်ဖို့လုပ်နေတာကိုမိဘတွေမြင်ရင်ကြိုးကြမယ်။လူတယောက်နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေချိန်မှာအထိတ်တလန့်အနှိုးခံရတာငရဲကြတာပါပဲ။ကျမတို့ကသူတို့ကိုအာနာပိုင်လာခေါ်ရင်မျက်လုံးနဲ့ပဲကြည့်ပြီးအားပေးရပါလေ။သူတို့ဒုက္ခကိုမြင်တော့ကိုယ်ဒုက္ခတဲ့ပို့ပြီးခံစားရပါတယ်။ကျောင်းသူလေးတွေရဲ့မိဘတွေဟာသူတို့သားသမီးတွေဒီနေရာရောက်နေတာမသိကြပါဘူး။ရက်ွက်ထဲမှာသားပြောက်သမီးပြောက်ရှာနေတဲ့မိခင်ဖခင်တွေရဲ့အတန်ညံနေတော့မယ်။သေသလားရှင်သလားမသေးမရှင်းမိရှို့ခံရရင်ဆိုတဲ့အတွေးနဲ့ကြိတ်ပြီးငိုရှိုက်နေတဲ့အတန်တွေအပြင်မှာကဘာပြက်မတက်ဖြစ်နေကြပြီလို့ကျမတို့ခံစားနိုင်ပါတယ်။သူတို့လေးတွေဒီနေရာရောက်နေတာကိုအပြင်ကလူတွေသိအောင်ကျမတို့မစွမ်းဆောင်နိုင်တဲ့အတွက်အတော့ကိုစိတ်ပြက်ရပါတယ်။သူတို့ငတ်တာကိုကျမတို့မကြွေးနိုင်ကျမတို့ကိုယ်တိုင်စားစရာမရှိနဲ့ထောင်ဝင်စာမရှိတဲ့အချင်းသူတယောက်ကအရာရာကိုရင်ဆိုင်မယ်ဆိုပေမဲ့မိသားစုထောင်ဝင်စာတွေ့ဖို့ခေါ်လိုက်တဲ့အချိန်မှာမိသားစုမရှိတဲ့ကျမတို့သိစိတ်ကတင်းထားပေမဲ့မသိစိတ်ကတော်တော်ကိုခံစားရပါတယ်ထောင်ဝင်စာဆိုတဲ့အချိန်မှာပျော်ပျော်ရွှင်ရွှင်ထွက်တွေ့သူတို့တွေပြန်လာတော့အဖေကဘလို့အမေကဘလို့ဆွေမျိုးတွေကဘလို့သားသမီးတွေကဘယ်ပုံဆိုပြီးသူတို့ပြောကြဆိုကြတာကိုကြည့်ပြီးကျမတို့ပါပြောလာရပါတယ်။ထောင်ဝင်စာဆိုတာမိသားစုအကြောင်းသိခွင့်ရပြီးအလွမ်းကြည်ရတဲ့အချိန်မှို့လား။သူတို့ကြွယ်ရမှာကျမတို့ဝမ်းနေရပါတယ်။မိသားစုကအဝေးကိုရောက်နေဆွေမျိုးသားချင်းကထောင်ဝင်စာတွေးခွင့်မရတဲ့ကျမကူးတွေးကူးမျက်ရည်ကြတယ်။နိုဝင်ဘာလထဲမှာကုလသမဂ္ဂကလာတွေ့ပါတယ်။စက်တင်ဘာအရေးခင်းမှာတေဆုံးစည်းရင်းနဲ့ကျောင်းသူကျောင်းသားတွေရှိမရှိလာတွေ့တာအချိန်ပိုင်းအတွင်းထောင်ကသမင်းဟင်းအိုးတွေစတီအိုဖြစ်သွားပါလေ။ရေနွေးထမင်းတွေလည်းချက်ချင်းပြောင်းသွားတယ်။နိုဝင်ဘာ15ရက်နေ့မှာကျမကိုအထုပ်တွေပြင်ပါလို့လာပြောတယ်။အန်တီဒေါ်မီဝင်းမြင့်နဲ့အားလုံးကကျမကိုထောင်ပြောင်းသလားမသိဘူးဆိုပြီးအားပေးကြပါတယ်။အပြင်ရောက်တော့မှကျမလွတ်ပြီဆိုတာသိခဲ့ရပါတယ်။ထောင်အပြင်ခန်းမဆောင်မှာသူတို့အချင်းသားတွေကိုကောင်းမွန်စွာထွားချောင်းမစားရဝါကမန်းပြောတော့တာပဲ။ကြောင်လင်းကြောင်စားဆိုတာသူတို့ကိုပြောတာ။တစ်ဆက်တည်းမှာကျမတို့ကလည်းပြောစရာရှိပါတယ်ဆိုပြီးထပြောခဲ့တယ်။ထောင်ထဲမှာအချင်းသားတွေကိုလူကြီးလာမယ်အလှရှင်လာမယ်ကြန့်ခိုင်ဖွံ့ဖြိုးရေးအမျိုးသမီးတွေထောင်မူးထောင်ပိုင်တင်နန်းဆင်းတွေလာရင်မိုးလင်းထဲကအခန်းထဲကမထွက်ရပဲတကားတော့ခတ်ပြီးထိုင်ဆောင်နေရတာခလေးအမေတွေဆိုခလေးငိုတာချော့မရဗိုက်စာလို့ကျွေးစရာမရှိနဲ့ထပ်ပြီးမနှိပ်စက်ပါနဲ့လို့ကျမပြောခဲ့တာပေါ့ကျမနဲ့အတူလူသူတွေကဥဖုံးအောင်ဥပဒေကြောင်းသားတက်အောင်ဆို 通人交流吧呗。但老苏个芝麻糊都阿妈苏的来管他嘞。芝麻糊硬生汤圆，偏不过要比橄榄糊了，橄榄不过也加吧不。卤的面筋我们面呀啦加了，谁他妈的牛鸡呗？刚阿比芝麻糊安内里用脚骨拉开加吧嘞。用要到用阿土堆个芝麻糊基地按按完打多加嘞。硬要到芝麻糊完打阿呀别比九州麦米大叔那西吧不。吃被他的硬的家伙，阿那万是到当地混混个呀吧嘞。教授都买提前芝麻叶硬软的细软个，将看一个路的快活有他家了，爸妈们洗了吧不？芝麻阿妈呢毛里洗的没有个多阿了，芝麻毛里碰一碗那么好呗，芦苇片的吧不？把这路碰一波阿个出来家来路没了，芝麻的米里个多阿块了，阿妈阿偷来一个碰一个芦麻帮你们洗路手臂，烫中了擦来吧嘞。芝麻汤啊，热辣咯！芝麻呢，打呢，大米里好阿味嘛，硬囊里加工米的。到那爷他妈不话哈，硬囊爷、卤母爷、西瓜爷的姐妹熟啦，酒店地差比大吧。大妹妹，米大叔爷女推的米大锅咯，娘嘞米的熟啦，就打算回看的样子。李大爷的多大些面心？芝麻肉米麻皮爷牛的米面个，米大叔爷卤母都看瑞锅的，偏心你家啦，不好呗。三地的干芝麻糊吧，学不他家度伢批发嘞。到达新娘伢为看啥人家把戏，接住爹妈嘞，芝麻能办应了。